ဖေဖော်ဝါရီလ24ရက်အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးဌာနအင်တာနက်စာမျက်နှာမှာမြန်မာနိုင်ငံပြည်ထောင်စုနဲ့ပတ်သက်ပြီးအင်ဒိုနီးရှားရဲ့ဆောင်ရွက်မှုတွေအကြောင်းနိုင်ငံသားကြီးဝန်ကြီးရဲ့တင်ပြချက်ကိုဖော်ပြထားပါတယ်။မြန်မာလက်ရှိပြည်ထောင်စုနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးဌာနကအဖွဲ့ငယ်တစ်ဖွဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကိုခေတ္တတွားရောက်ခဲ့ပါတယ်။ဒါဟာမြန်မာပြည်ထောင်စုဖြည့်ဆည်းရေးအတွက်အင်ဒိုနီးရှားနဲ့လွတ်မြောက်တန်တမန်အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်တဲ့။အင်ဒိုနီးရှားဟာအရင်ကလည်းရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်ပြီးခောက်တုံခောက်ပြန်တန်တမာအဖြစ်ပထမဆုံးဆောင်ရွက်ခဲ့ဘူးပါလေပြီးခဲ့တဲ့သတင်းပတ်ကတော့ဘရူနိုင်းဒါရုဆလန်နဲ့စင်ကာပူကိုတွားရောက်ခဲ့ပြီးအဲ့ဒီမတိုင်ခင်ကလည်းအင်ဒိုနီးရှားကိုလာရောက်ခဲ့တဲ့မလေးရှားဝန်ကြီးချုပ်နဲ့မြန်မာအကြီးဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံမှာနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့စဉ်ကတော့မြန်မာနိုင်ငံကိစ္စလည်းပါဝင်ခဲ့ပါတယ်ထိုင်းနဲ့မြန်မာဟာနယ်စပ်ချင်းကီလိုမီတာ2400လောက်ထိစပ်နေပြီးထိုင်းမှာမြန်မာနိုင်ငံသား2000လောက်ရှိနေပါတယ်ဆွေးနွေးရမှာထိုင်းနိုင်ငံရောက်မြန်မာတွေရဲ့လုံခြုံရေးနဲ့နေမှုထိုင်မှုအဆင်ပြေရေးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအာဆီယံပြည်ညင်ကိုလေးစားရေးတွေပါဝင်ခဲ့ပါတယ်တဲ့ဒါအပြင်အာဆီယံနိုင်ငံသားရွေးဝန်ကြီးများဆွေးနွေးပွဲကျင်းပဖို့အတွက်ဒေသတွင်းနိုင်ငံတွေသဘောတူညီခဲ့ကြသလိုအခုအင်ဒိုနီးရှားနဲ့ထိုင်းဆွေးနွေးပွဲမှာလည်းအာဆီယံညီလာခံခေါ်ယူရေးကိုထိုင်းကသဘောတူခဲ့ပါတယ်ဘန်ကောက်ခရီးစဉ်ပြီးမြန်မာနိုင်ငံနေပြည်တော်ကိုသွားဖို့ရှိပေမဲ့ခရီးစဉ်ကိုရွှေ့ဆိုင်ခဲ့ရပါတယ်ဒါပေမဲ့မြန်မာဘက်ကစစ်တပ်နဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်တွေ့သင့်သူအားလုံးနဲ့ဆက်သွယ်ဖို့ရည်ရွယ်ချက်ကတော့ကြော်ဖတ်မသွားပါဘူးတဲ့အထူးသဖြင့် CRPH နဲ့ဆက်သွယ်ရည်အားကောင်းနေတယ်လို့ဆိုပါတယ်ဒီအတွင်းအင်ဒိုနီးရှားနိုင်ငံသားရွေးဝင်ကြီးဟာဦးဝနမောင်လွင်နဲ့လည်းဘန်ကောက်မြို့ဒေါ်မောင်လေးစိတ်မှာခေတ္တတွေ့ဆုံခဲ့ပါတယ်တွေ့ဆုံရမှာထိုင်းနိုင်ငံသားရွေးဝင်ကြီးလည်းရှိနေခဲ့ပါတယ်အင်ဒိုနီးရှားဝင်ကြီးကမြန်မာလက်ရှိအခြေအနေတွေကိုစိုးရိမ်ကြောင်းပြည်သူတွေရဲ့လုံခြုံရေးနဲ့ကိုယ်စိတ်နှစ်ပါးချမ်းမြေ့သားရရေးစီပင်သားရွာပြိုကြီးဟာနံပါတ်၁ပထမဦးစားပေးဖြစ်တဲ့အကြောင်းပြည်သူတွေရဲ့ဆန္ဒကိုသိရှိနားလည်သဘောပေါက်ရမှာဖြစ်ကြောင်းဒါကြောင့်နိုင်ငံတွင်းမှာတွေးမြေကြစီတဲ့အကြမ်းဖက်မှုတွေကိုရှောင်ရှားပြီးသက်ဆိုင်သူအားလုံးကိုယ်စိတ်နှလုံးထိတ်သိမ်းဆောင်စည်းကြဖို့အားလုံးပါဝင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်အရေးကြီးပုံကိုဆက်လက်ပြီးတော့အလေးပေးတိုက်တွန်းလိုကြောင်းဒါကြောင့်တွဲဆောင်ဆွေးနွေးပြန်လည်သိမြတ်စိတ်ချယုံကြည်မှုတွေထူထောင်ကြဖို့အင်ဒိုနီးရှားအနေနဲ့မြန်မာလူထုနဲ့အတူအစဉ်ရပ်တည်သွားဖို့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အလားတူပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုလည်းအဲ့ဒီအချက်တွေကိုပဲပြောဆိုလိုက်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရွေးဝင်ကြီးကပြောပါတယ်။အစကပြောခဲ့သလိုမြန်မာလူထုအတွက်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့ရရင်တောင်းသက်ဆိုင်သူအားလုံးကြားအမြဲအဆက်အသွယ်ရှိနေရမှာဖြစ်ပြီးသတင်းစကားပါတာဆိုးဝါးတာတဲ့အခြေအနေကိုပါဝင်တားဆီးတာအနည်းဆုံးပြဿနာကိုကင်တွင်ဆင်းနေတာတွေအရေးကြီးကြောင်းလည်းပြောပါတယ်။ဥဝနမောင်တွင်ကိုလည်းအာဆီယံနိုင်ငံတွေအနေနဲ့အာဆီယံပြည်ချင်းအခြေခံမူတွေကိုရှင်းရှင်းလင်းလင်းသိရှိနားလည်ပြီးလေးစားလိုက်နာဖို့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအင်ဒိုနီးရှားအနေနဲ့တခြားဒေသတွင်းနိုင်ငံတွေနဲ့အတူပူးပေါင်းပါဝင်ကူညီမယ်လို့အင်ဒိုနီးရှားနိုင်ငံသားရွေးဝင်ကြီးကပြောဆိုခဲ့ကြောင်းဆောင်းမကဖော်ပြပါတယ်ဖေဖော်ဝါရီလ26ရက်ဒီပလိုမက်စာဆောင်မှာတော့မြန်မာအကြအတဲနဲ့ဂျပန်ရဲ့တန်ရစ်တမန်ကြီးအနေထားအကြောင်းဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဂျပန်အစိုးရအဖွဲ့အတွင်းရေးမှူးချုပ်ကမြန်မာကိုပြေးနေတဲ့စစ်ပွဲကြီးအကူအညီနဲ့ပတ်သက်ပြီးအခြေအနေကိုဆန္ဒဆွဲခင်းခင်းနဲ့အသေးချာစောင့်ကြည့်မှဖြစ်ကြောင်းပြောလိုက်ပါတယ်။နောက်သတင်းတစ်ခုကတော့ဂျပန်ရဲ့ Toyota ကားကုမ္ပဏီကမြန်မာနိုင်ငံမှာကားစက်ရုံအသစ်တစ်ခုဖွင့်လှစ်ဖို့ကိစ္စရွှေ့ဆိုင်းလိုက်ပါတယ်တဲ့။ဒေါ်လာ52သန်းတန်းအဲ့ဒီကားစက်ရုံကိုဒီလအတွင်းဖွင့်လှစ်ဖို့ဖြစ်ပေမဲ့မြန်မာပြည်တွင်းအခြေအနေတွေကြောင့်ဖွင့်ဖို့ကိစ္စဆွေးနွေးနေစေလို့ဆိုပါတယ်။ Toyota အရင်လုံငန်းအစီအစဉ်ဖြတ်လိုက်ရတာကတော့မြန်မာစစ်တပ်ရဲ့ဥပိုင်လီမိတက်နဲ့ဖက်ဆက်ဆောင်ရွက်မဲ့ဂျပန်ရဲ့အဖျော်ယမကာကီရင်ကုမ္ပဏီဖြစ်ပါတယ်။အလားတူစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့တခြားလုပ်ငန်းတွေဟာလည်းစစ်တပ်နဲ့အဆက်ဖြတ်ဖို့ဖိအားပေးခံရပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်နိုင်ငံရေးအပြောင်းအလဲဖြစ်ချိန်ကစလို့စီးပွားရေးနဲ့တန်ရစ်တမန်ရေးတွေကျယ်ပြန့်လာခဲ့ပါတယ်။2019မှာဂျပန်အစိုးရက ODA ဖွံ့ဖြိုးရေးအစီအစဉ်နဲ့မြန်မာကိုဒေါ်လာ 1.8 ဘီလီယံထောက်ပံ့ပေးခဲ့ပြီးတရုတ်ပြည်ရင်မြန်မာအကြီးဆုံးအလှချင်းနိုင်ငံလည်းဖြစ်ခဲ့ပါတယ်။2011ကဂျပန်လုပ်ငန်းတွေ93ခုရှိခဲ့ရာကအခုအခါမြန်မာမှာဂျပန်ကုမ္ပဏီပေါင်း450လောက်ရှိနေပြီးကုန်စည်ထုတ်လုပ်ရေးကဏ္ဍမှာလည်းအများဆုံးဖြစ်ပါတယ်တဲ့။မြန်မာနိုင်ငံတွင်ပစ္စမမြောက်အကြီးဆုံးနိုင်ငံရရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ်။သူ့ရဲ့နောက်မှာစင်ကာပူ၊တရုတ်၊ဟောင်ကောင်နဲ့ဗီယက်နမ်နိုင်ငံတွေရှိနေကြပါတယ်။တစ်ဖက်မှာလည်း HW လို့လူအခွင့်အရေးအဖွဲ့တွေကမြန်မာရဲ့အထူးကအလှရှင်ဖြစ်နေတဲ့ဂျပန်အနေနဲ့မြန်မာနိုင်ငံတွင်းကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေပေါ်ဖိအားပေးဖို့တိုက်တွန်းနေကြပါတယ်။အမေရိကန်နဲ့ EU ကမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုဖိအားပေးနေကြပေမဲ့ဂ ဂျပန်ကတော့တုံ့ဆိုင်နေစေဖြစ်နေတယ်လို့ဖော်ပြပါတယ်ခင်ဗျာ။